မင်္ဂလာပါရှင်။ဦးစည်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးပြင်ဆင်ထားမှုလုံလောက်ပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစည်သူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။အခုဆိုရင်ကမ္ဘာနဲ့အဝမ်းကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပြန့်ပွားမှုမြင့်တက်နေပြီးကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်တနေ့တခြားမြင့်တက်လာနေတာတွေ့ရပါတယ်မလ20ရက်နေ့အထိသတင်းတွေအရဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း2000ခွဲနီးပါးရောက်လာပြီးသေဆုံးသူလည်း1000ကျော်သွားခဲ့ပါပြီနိုင်ငံတိုင်းလူလူကတော့ဗိုင်းရပ်စ်ကူးစက်ခံရမှုကာကွယ်ရေးကိစ္စတွေယောဂါကုသရေးကိစ္စတွေဒီကပ်ဘေးကြောင့်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဖြေရှင်းဖို့လုပ်ကင်နေကြပါပြီလက်ရှိအချိန်ထိကမ္ဘာနိုင်ငံနဲ့ဒေသ180လောက်မှာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိထားပြီးဖြစ်ပေမဲ့အဲ့ဒီစီးရင်တဲ့မြန်မာနိုင်ငံပါဝင်ခြင်းမရှိသေးပါဘူးဗိုင်းရပ်စ်ကူးစက်ခံရသူမတွေ့ရသေးပေမဲ့အခြားအစိုးရတွေနီးတူမြန်မာအစိုးရကလည်းကာကွယ်ရေးလုပ်ငန်းတွေကပ်ဘေးကြောင့်ပေါ်ပေါက်လာမဲ့စီးပွားရေးနဲ့လူမှုရေးအပေါ်ကြရဲရခတ်မှုတွေကိုတုံ့ပြန်တဲ့လုပ်ငန်းတွေအဆက်မပြတ်လုပ်ကင်နေတာတွေ့ရပါတယ်။မြန်မာအစိုးရဘာတွေလုပ်ကင်နေသလဲ။အဲ့ဒီလုပ်ကင်နေမှုတွေဟာလုံလောက်မှုရှိပါရဲ့လားဆိုတာလေ့လာတင်ပြသွားပါမယ်
။အခြားသောနိုင်ငံတွေနီးတူမြန်မာအစိုးရပထမဦးဆုံးကင်တွေတာကလူစုလူဝေးမလုပ်ကြဘူးတားမြစ်တာပါ။အခုဆိုရင်မြန်မာနိုင်ငံတဝန်းကမန်းရွှေဆက်တော်ကြိုက်ထီယိုးစီဒီအပါအဝင်အလွန်စီကားတဲ့ဖျားပွဲကြီးတွေကိုပိတ်သိမ်းလိုက်ပါပြီ။လူစုလူဝေးတွေမလုပ်ကြဘူးအစိုးရက policy ချမှတ်ထားပြီးသက်ဆိုင်ရာဝန်ကြီးဌာနအသီးသီးကနေသူ့ဝန်ကြီးဌာနအလိုက်ညွှန်ကြားချက်အသီးသီးထုတ်ပြန်အကောင့်ထဲပေါ်နေတာတွေ့ရပါတယ်။တကြံပွဲတော်မကျင်းပါတော့ဘူး။ရုပ်ရှင်ရုံတွေကိုရန်နာထားဖို့ညွှန်ကြားခဲ့ရုံမကမူကြိုကြောင်းတွေတင်တန်းတွေပိတ်သိမ်းထားဖို့လည်းညွှန်ကြားထားပါတယ်။အခြေခံပညာအဆင့်ကျောင်းတွေစောင့်မွေးပွဲပြီးလို့နေရာတီကျောင်းပိတ်ရဲ့ကာလရောက်နေပြီးတက္ကသိုလ်ကောလိပ်တွေကလည်းနှစ်ဝက်စောင့်မွေးပွဲပြီးဆုံးရင်ကျောင်းပိတ်ရဲ့ဆပါတော့မယ်။ night club တွေဘားတွေပိတ်သိမ်းဖို့ညွှန်ကြားချက်ထုတ်ထားသလိုသက်ဆိုင်ရာရက်ွက်ကြေးရာတွေမှာတရားပွဲတွေစာပေဟောပြောပွဲတွေမကျေပါဖို့တားမြစ်ထားပါတယ်။နိုင်ငံတကာ NGO တချို့ကတော့ရုံးတွေပိတ်ထားပြီးအိမ်တွေကနေအလုပ်လုပ်တဲ့စနစ်စအကောင့်ထဲပေါ်နေပါပြီ။ဒါပေမဲ့လူစုလူဝေးနဲ့အလုပ်လုပ်နေကြတဲ့ကုမ္ပဏီတွေအထည်ချုပ်လုပ်ငန်းလိုအလုပ်ယုံဆက်ယုံတွေအများကြီးကျန်နေပါသေးတယ်။အဲ့ဒါတွေအတွက်ကိုတော့တိကျတဲ့လမ်းညွှန်ချက်ထွက်ပေါ်လာတာမတွေ့ရသေးပါဘူး။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုပြည်ရင်းမှာပိုင်ပိုင်နိုင်နိုင်တားဆီးနိုင်ခဲ့တဲ့တရုတ်ကိုရီးယားနိုင်ငံတွေနီးတူပြည်ပကနေဝင်ရောက်လာမဲ့သူတွေကနေဗိုင်းရပ်စ်ပိုးပါလာမဲ့အရေးပိုးအာရုံစိုက်ဖို့လိုလာပါပြီ။အစိုးရကတော့ဗိုင်းရပ်စ်အကြီးကျယ်ကူးစက်နေတဲ့ကူးစက်ခဲ့တဲ့နိုင်ငံတွေကဝင်လာမဲ့သူတွေကို14ရက်စောင့်ကြည့်စနစ်စတင်အကောင့်ထဲပေါ်နေပါပြီ။နေဆက်တွေကနေတရားဝင်ဗီဇာနဲ့ဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးဖြစ်တယ်လို့အဲ့ဒီနေဆက်ဂိတ်ပေါက်တွေကနေအိမ်နီးချင်းနိုင်ငံသားတွေကလွှဲပြီးအခြားနိုင်ငံသားတွေဝင်ရောက်လည်ပတ်တာကိုလည်းတားမြစ်ထားပြီးပါပြီ
။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုတုံ့ပြန်ရမှာပြည်သူလူထုရဲ့အသိဉာဏ်ရေချိန်နဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်ဆိုတာတရုတ်ကိုရီးယားလိုနိုင်ငံတွေကသက်သေပြနေပါတယ်။ဒါကြောင့်မြန်မာနိုင်ငံထဲမှာလည်းဗိုင်းရပ်စ်နဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုကြေကြေပြန့်ပြန့်လုပ်နေသလိုသတင်းထုတ်ပြန်မှုတွေကိုလည်းဘယ်အချိန်တုန်းကနေမှမတူအောင်ဖြန့်ချိပေးနေတာတွေ့ရပါတယ်။ဒီကိစ္စမှာတော့အစိုးရမီဒီယာတွေတင်မကပုဂ္ဂလိကမီဒီယာတွေဘက်ကပါတာဝန်ကျေအောင်စူးစမ်းနေကြတာတွေ့ရပါတယ်။နောက်ထပ်ရေးကြည့်တာတစ်ချက်ကတော့ဗိုင်းရပ်စ်ပိုးတွေ့တဲ့လူနာတွေရှိလာခဲ့ရင်ပြုစုကူတာဖို့ကြိုတင်ပြင်ဆင်ထားမှုပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ရောဂါသံသယလူနာနဲ့ပိုးတွေ့လူနာတွေရှိခဲ့ရင်ပူတာမှုပေးဖို့ရန်ကုန်မှာဝေဘာဂီဆေးရုံမန္တလေးမှာကန်တော်နေဒီဆေးရုံတွေတည်ကြားထားရှိပါတယ်။တကယ်ဖြစ်လာရင်ဟိုတယ်တွေကိုပဲအသွင်ပြောင်းမလား။စာစင်ကျောင်းတွေကိုပဲအဆုံးပြုမလား။အာဏာပိုင်တွေဘက်ကဆုံးဖြတ်တာပြင်ဆင်တာမတွေ့ကြရသေးပါဘူး။အခြားမြို့နယ်တွေမှာတော့ဆေးရုံတည်တံ့ရလို့မဟုတ်ပဲပြည်သူဆေးရုံတွေရဲ့အဆောင်တစ်ခုခုမှာပဲခွဲခြားစောင့်ကြည့်တာမျိုးလုပ်နေတာတွေ့ကြရပါတယ်။
ဒီနေရာမှာ ARD တိုင်းပသိမ်ဆေးရုံအုပ်ကြီးဒေါက်တာတမင်ထွတ်ကနေသတင်းမီဒီယာတွေကိုပြောထားတဲ့စကားမှတ်သားဖို့ကောင်းပါတယ်။သူကတကယ်လို့များကိုရိုနာဗိုင်းရပ်စ်လူနာသာတွေ့ခဲ့ရင်တဦးစီတီးတန့်ထားကုရမယ်။အဲ့လိုကုမယ်ဆိုရင်တဦးချင်းစီအတွက်အောက်ဆီဂျင်ပေးဆက်အကျော်ဆေးသွင်းဆက်ဆေးထိုးဆက်စတာတွေလိုအပ်လာလိမ့်မယ်။သူ့ဆေးရုံကြီးမှာအဲ့ဒီလိုဗိုင်းရပ်စ်ကုဖို့ဆက်ဟာလူနာတယောက်စာပဲရှိတဲ့အတွက်နောက်ထပ်6ယောက်9ယောက်စာရဖို့အလူခံဖို့လိုနေတယ်ဆိုပြီးပြောပြပါရတယ်။ တကယ်တော့ဒေါက်တာတမင်ထွပြောတဲ့လူအပ်ချက်ဆိုတာဟာပသိမ်ဆေးရုံတစ်ခုတည်းမှာပဲလူတဲ့လူအပ်ချက်မျိုးတော့မဟုတ်ပါဘူး။ရန်ကုန်မန္တလေးနဲ့အခြားသောဆေးရုံတွေမှာလက်ရှိပုံမှန်ကုသပေးနေတဲ့လူနာတွေအတွက်လောက်ပဲအဲ့ဒီလိုဆက်မျိုးရှိကြတာပါ။အခုကိုရိုနာဗိုင်းရပ်စ်ကုသမှုလုပ်ရတော့မယ်ဆိုရင်ဆက်တွေရောအခြားသောဆေးရုံသုံးပစ္စည်းတွေပါအများကြီးလိုအပ်မှာဖြစ်ပါတယ်။အသက်ရှူဆက်တစ်လုံးကိုပဲ7,200လောက်ပေးရတဲ့အခြေအနေအောက်မှာမြန်မာနိုင်ငံအနေနဲ့အဲ့ဒီလိုလိုအပ်တဲ့အထောက်အကူပစ္စည်းတွေလုံလောက်အောင်ဖြည့်တင်းဖို့မလွယ်ကူနိုင်ပါဘူး။အခုကိုပဲတထေးကြီးတွေလူပုဂ္ဂိုလ်တွေကနေဆက်တွေဝယ်လှူတာခွဲစိတ်ခံသုံးဝစ်စုံတွေဝယ်လှူတာလုပ်နေကြရပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအပေါ်ရိုက်ခတ်လာနိုင်တာနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဦးတောင်ထွန်းဦးဆောင်တဲ့ကော်မတီတရက်ဖွဲ့စည်းဆောင်ရွက်နေတာတွေ့ကြရပါတယ်။အစိုးရအနေနဲ့နိုင်ငံတော်လက်ပတ်ရန်ပုံငွေကနေကျပ်ငွေဘီလီယံ50လူမှုဖူလုံရေးရန်ပုံငွေကနေကျပ်ငွေဘီလီယံ50စုစုပေါင်းဒေါ်လာ380လောက်နဲ့ညီမျှတဲ့ကျပ်ဘီလီယံ100နဲ့ COVID-19 ရန်ပုံငွေထူထောင်ထားတယ်လို့သိရပါတယ်။အခုဒီငွေနဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အများဆုံးထိခိုက်ခံစားရမယ့် CMB လုပ်ငန်းတွေ၊ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေ၊အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုအတိုးနှုန်းတိရခိုင်နှုန်းလောက်ပဲယူပြီးတနှစ်တာကာလအတွက်ငွေထုတ်ချေးမယ်လို့ကြေညာပါတယ်။ထိခိုက်ခံစားရမယ့်အခြားသောစီးပွားရေးလုပ်ငန်းရှင်တွေကိုအခွန်အောက်ဖြေလျှော့တာပုတ်ကုန်လုပ်ငန်းရှင်တွေကိုလည်းကြိုတင်ကောက်ခံတဲ့ဝင်ငွေကွန်နှစ်ရာခိုင်နှုန်းကင်းလွတ်ခွင့်ပေးမယ်လို့ဆိုပါတယ်
။ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့လုံနိုင်သမျှအစွမ်းကုန်လုပ်နေတယ်ဆိုတာကိုတော့ယုံမသံတရားဖြစ်เสียမှရှိပါဘူး။ဒါပေမဲ့ဆင်းရဲတဲ့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုအဆင့်နှိမ့်တဲ့နိုင်ငံတိုင်းကအနေနဲ့ကျန်းမာရေးဝန်ကြီးဌာနကနှိုးဆော်ထားသလိုမြန်မာနိုင်ငံတွင်လည်းယောဂဖြစ်ပွားသူအများအပြားရုတ်တရက်တစ်ပြိုင်နက်တွေ့ရှိလာနိုင်တယ်ဆိုတဲ့အချက်နဲ့ကြည့်ရင်ပြင်ဆင်ထားမှုတွေမလုံလောက်သေးတာတွေ့နိုင်ပါတယ်။ဗိုင်းရပ်စ်ပိုးတွဲလူနာတွေရှိလာရင်ကုသဖို့ဆေးဘက်ဆိုင်ရာအထောက်အကူပစ္စည်းတွေမလုံလောက်သလိုပြည်သူလူထုအတွက်အမြောက်အများလိုအပ်မဲ့တစ်ခါသုံးမတ်စုပစ္စည်းမျိုးတွေလည်းမလုံလောက်ပါဘူး။ဒါအပြင်စီးပွားရေးဆိုင်ရာထိခိုက်နေနာမှုတွေအတွက်ကုစားဖို့အစီအမံတွေမပြည့်စုံသေးသလိုမတ်တီရန်ပုံငွေဒေါ်လာ380လောက်ဆိုတဲ့ငွေပမာဏကလည်းအလွန်နည်းနေသေးပါကြောင်းတင်ပြလိုက်ရပါတယ်။Thank you.